မကြသေးခင်ရက်ပိုင်းကနောက်ထပ်တိုင်းနာလည်းနဲ့ကိုင်အဖွဲ့နှစ်ဖွဲ့နဲ့မြမအစိုးရကြားအပြစ်ခက်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့တာဟာမြမစစ်တပ်ရဲ့ထိုးစစ်တွေကြောင့်မတင်ချမရေရာဖြစ်နေတဲ့မြမငြိမ်းချမ်းရေးဖြစ်စဉ်မှာဒေါက်ဆန်းစုကြည်ရဲ့အောင်ပွဲအဖြစ်ဒေါက်ဆန်းစုကြည်ဘက်ကလက်ဆုပ်လက်ကင်ပြနိုင်တဲ့အောင်ပွဲအဖြစ်သုံးသက်သူတွေလည်းရှိနေပါတယ် VOA သတင်းတော့ Ben Dunant ပေးပို့ထားတဲ့သတင်းစာကိုဆက်ပြီးနားဆင်ပါရှင်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ကိုရက်စဲဖို့အဖြေရှာရမှာအဓိကအချက်တွေဖြစ်တယ်လို့မြန်မာအစိုးရကအမြဲတစေပြောနေတဲ့ NCA စာချုပ်ကိုမွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့နှစ်ဖွဲ့ကသဘောတူညီကြောင်းလက်မှတ်ရေးထိုးဖွဲ့ကိုပြီးခဲ့တဲ့အင်္ဂါနေ့ကနေပြည်တော်မှာပြုလုပ်ခဲ့တာပါမွန်တိုင်းရင်းသားတွေကိုစားပြုတဲ့မွန်ပြည်သက်ပါတီကတော့ငြိမ်းချမ်းရေးညှိနှိုင်းမှုတွေမှာအရေးပါတဲ့အခန်းကဏ္ဍမှာရှိခဲ့ပါတယ်မွန်ပြည်သက်ပါတီအနေနဲ့မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာကျောင်းတွေတရားရုံးတွေအပါအဝင်စင်ပြိုင်အစိုးရပုံစံမျိုးဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တာပါဒါပေမဲ့မြန်မာနိုင်ငံအရှေ့မြောက်လာဟုလူမျိုးစုတွေကိုကိုစားပြုတဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကတော့အဖွဲ့ငယ်လေးတစ်ခုပဲဖြစ်ပြီးစီရေးဒါမှမဟုတ်အဖွဲ့စည်းဆိုင်ရာဩဇာအာဏာမျိုးမရှိပါဘူးဒီလိုသဘောတူလက်မှတ်ရေးထိုးနိုင်တဲ့အတွက်ရေရှည်တည်တက်မဲ့ငြိမ်းချမ်းရေးခီးရှည်ခြေလှမ်းတွေတဲကတခုဖြစ်အတိမတ်ပြူကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အနောက်နိုင်ငံအစိုးရတွေအနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်ကိုအကြံပြုချက်တွေကမ်းလှမ်းထားတာပြင်ငွေကြေးအရာအကူအညီပေးတဲ့အနေနဲ့ပူးတွဲငြိမ်းချမ်းရေးရန်ပုံငွေအဖွဲ့ဖွဲ့ပြီးအစဉ်တစိုက်အားပေးထောက်ခံလာခဲ့တာပါ။တစ်ဖက်မှာတော့NCA စာချုပ်မှာလက်မှတ်ရေးထိုးမထားတဲ့အဓိကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေနဲ့ယုံကြည်မှုတိစောက်ဖို့ဒေါက်ဆန်းစုကြည်ရဲ့ကြိုးပမ်းအားထုတ်မှုမှာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်ဆူဆူရွရွရထိခိုက်စေပါတယ်။ဒီအဖွဲ့တွေကမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ KIA ကချင်လွတ်လပ်ရေးတပ်ကိုမြန်မာစစ်တပ်ကပိတ်ဆို့တိုက်ခိုက်ခဲ့ရမှာကြည့်ရတဲ့လားက KIA ထိန်းချုပ်ထားတဲ့ပရင်တူဖော်ရေးလုပ်ငန်းရှိနေတဲ့တနိုင်းဒေသဘက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သားထောင်ထဲချီပိတ်မိနေခဲ့ပါတယ်။မြန်မာနဲ့တရုတ်နယ်စပ်တခြားမှာရှိနေတဲ့ KIA အပါအဝင်လက်နက်ကိုင်အဖွဲ့အများပြားဟာမြောက်ပိုင်းမဟာမိတ်အဖွဲ့ကိုဖွဲ့စည်းခဲ့ကြပြီးမြန်မာအစိုးရရဲ့လက်ရှိအပစ်ခတ်ရစဲရေးစာချုပ်ကိုငင်းပယ်ထားပါတယ်။မြန်မာစစ်တပ်ပြင်းဒီမဟာမိတ်အဖွဲ့ဟာလက်နက်အရာအင်အားအကြီးဆုံးဖြစ်ပါတယ်။စစ်တပ်နဲ့အလျှော်တင်းလုပ်နိုင်ဖို့လေငင်းငယ်ရေးဖြစ်စဉ်မှာတရုတ်ပါဝင်လာအောင်မြောက်ပိုင်းမဟာမိတ်အဖွဲ့ကကြိုးပမ်းခဲ့ပါတယ်။တနည်းအားဖြင့်နိုင်ငံတကာကြောင်းဝင်စစ်ဆက်မှုကိုလည်းရှောင်ရှားခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းပဋိပက္ခကိုဖြည့်ရှင်းဖို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပူးပေါင်းပါဝင်မှုဟာအဓိကတော့ချက်ပဲလို့ရှမ်းရေးရာလေလာသုံးသက်သူဆိုင်းဝမ်ဆိုင်းက VOE ကိုပြောပါတယ်။ဒါပြင် NMSP နဲ့ LDU တို့ NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့တာဟာဒေါက်ဆန်းစုကြည်ကိုယာယီညှင့်တင်ပေးထားတာဖြစ်ပြီးရေရှည်မှာတော့ငြိမ်းငြိမ်းလုပ်ငန်းစဉ်ကိုတကယ်တမ်းထိရောက်မှုရှိမှာမဟုတ်ဘူးလို့သူကဆိုပါတယ်။ဒီနှစ်ဖွဲ့နဲ့အတူ KNPP, KNY အမျိုးသားတိုးတက်ရေးပါတီကလည်းပါဝင်လက်မှတ်ရေးထိုးဖို့ရှိပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလကကြားပြည်နယ်မှာဖြစ်ခဲ့တဲ့အငင်းပွားပွဲရအခြေအနေကြောင့် KNPP စစ်သား၃ဦးနဲ့အရဲသား၁ဦးသေဆုံးခဲ့ပြီးတဲ့နောက်ပါဝင်လက်မှတ်ရေးထိုးမဲ့အစီအစဉ်ပြပြသွားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ရှမ်းပြည်နယ်မှာကျင်းပတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာမြန်မာစစ်တပ်ကနှောက်ယှက်ပိတ်ပင်မှုတွေလုပ်ခဲ့တာဟာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစိုးရကြားပြုလုပ်နေတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်မြန်မာ Institute ကအမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစောဦးက VOE ကိုပြောပါတယ်။ဒါအပြင် NCA စာချုပ်မှာပါတဲ့လုံခြုံရေးဆိုင်ရာပြန်လည်စုစည်းခြင်းအခန်းကဏ္ဍနဲ့ပတ်သက်လို့တိုင်းနာလက်နက်ကိုင်ဖွဲ့ရင်းနဲ့စစ်တပ်အကြားသဘောထားကွဲလွဲနေပါတယ်။ဒါပေမဲ့လည်းဒီကွဲလွဲချက်တွေကိုအခြေယူပြီးဆွေးနွေးညှိနှိုင်းမယ်ဆိုရင်ပြည်လည်နိုင်မှုအလားအလာရှိတယ်လို့ဒေါက်တာမင်းစောဦးကမြင်ပါတယ
်။ If they spend more time talking about it, I will think
လုံခြုံရေးဆိုင်ရာပြန်လည်စုစည်းခြင်းဆိုတဲ့အပိုင်းမှာလုံမလားဖြတ်မလားဆိုတဲ့ကိစ္စမျိုးဖြစ်နေတာမဟုတ်ပါဘူး။ဒီကောင်းစဉ်နဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးမှုအ ਨੇ ကျင်းမဲ့ရှိနေလို့ပါ။တချိန်မှာလူတို့ကဆွေးနွေးမယ်။နီလန်းတွေဖြေရှာမယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်အဖြေတချို့ရနိုင်မှာဖြစ်ပါတယ်
။လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
It won't like it won't be a situation like
ငြိမ်းချမ်းရေးဖြစ်စဉ်ဟာပြိုလဲနေတဲ့လမ်းကိုရောက်နေတာမဟုတ်ပါဘူး။အခုကရက်တက်နေတာလို့ပြောရမှာပါ
။တကယ်လို့စစ်တပ်ကလုံးဝကိုကောင်းမာခဲ့မယ်ဆိုရင် NCA အပြစ်ရဲ့စာချုပ်မှာဘယ်တော့မှလက်မှတ်ရေးထိုးဖို့ရှိမှာမဟုတ်ဘူးလို့ဒေါက်တာမင်းစောဦးက VOE ကိုပြောပါတယ်ရှင်။